ဟုတ်ကဲ့ပါရှင်လူခွင့်ရေလှူရှားသူတွေကိုပုံမှန်မျိုးတက်ပြီးပြစ်ဒဏ်ရှာတာတွေလက်ရှိကျင့်သုံးနေတဲ့ဥပဒေတွေထဲမှာမရှိသင့်တော့တဲ့ဥပဒေတွေအကြောင်းနဲ့နိုင်ငံရေးအကျဉ်းသားတွေကိုနည်းနည်းချင်းစီခွဲပြီးလွတ်ပေးနေတာတွေဟာမဖြစ်သင့်တော့ကြောင်းဒီနေ့ကျင်းပတဲ့ဆွေးနွေးပွဲမှာတက်ရောက်လာတဲ့ရပ်ဘတ်လူမှုဖွဲ့စည်းတွေကကိုယ်စားလှယ်တွေကပြောကြပါတယ်လူခွင့်ရေလှူရှားသူတွေကိုပုံမှန်မျိုးတက်ပြီးအေးအေးယူတာတွေမရှိသင့်တော့ကြောင်းသူတို့တွေဟာပြည်သူတွေရဲ့အသံကိုအစိုးရတည်အောင်ဖော်ထုတ်ပေးနေတာဖြစ်ကြောင်း GWK မျိုးဆက်သစ်လူငယ်များအဖွဲ့ဝင်ကိုမိုးသွေးကသူတို့သဘောထားကိုပြောပါတယ
်။လူခွင့်ရေလှုပ်ရှားမှုတွေလုံးလို့ထောင်တွေဆက်ပြီးချနေမယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့စစ်မှန်တဲ့အသံတွေကိုကိုစားပြုပြီးတော့မှဖော်ထုတ်ပေးမယ်ဆိုတဲ့မရှိတော့ရင်ဒီမိုကရေစီအပြောင်းအလဲမှာပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုမရှိဘဲဖြစ်သွားလိမ့်မယ်။ဖန်ခံရမယ့်လူတွေကိုခွင့်ပြုချက်လည်းမတင်တော့ဘူး။ဆန္ဒပြမယ်ဆိုလို့ရှိရင်လည်းမြေတပေါင်းတွေဆွတ်ပြီးတော့မှဆန္ဒပြတာတွေတရားတစ်ပြတ်ဆိုင်ဝေးတာတွေလှုပ်လာမယ်ဆိုလို့ရှိရင်မတိမငိမ့်နေဖြစ်လာနိုင်တယ်။ကျွန်တော်တို့ဒီအစိုးရနဲ့တကွနိုင်ငံရေးအဖွဲ့ကြီးအားလုံးကစ조사ပြီးဆောင်ရွက်နေတဲ့ဒီအစဉ်ကူးပြောင်းမှုကြီးကိုအစဉ်ကြီးချောချောမွေ့ဖြစ်အောင်ကျွန်တော်တို့ကဝိုင်းဝန်းကူညီနေတာဖြစ်တယ်။စားစီမှုတွေပြီးနေမှုတွေမလုပ်တင်ပါဘူး။ကျွန်တော်မြင်ပါတယ
်။လက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့ဥပဒေတချို့ဟာအင်္ဂလိပ်စိုးရလက်ထက်ကလေးကသုံးခဲ့တဲ့ဥပဒေတွေဖြစ်တဲ့အပြင်အဲ့ဒီဥပဒေတွေနဲ့အေးအေးယူအပြစ်ပေးတာတွေမဖြစ်သင့်တော့ဘူးလို့ဒီနေ့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ရှင်းနေများကွန်ရက်ကယာယီဥက္ကဋ္ဌဦးကြီးမြစ်ကပြောပါတယ်
လူခွင့်ရေးလှူရှားသူတွေဆိုပုံမှန်မျိုးစုံကိုတက်ပြီးတော့ထောင်နာနေချမှတ်နေတာဒီမိုကရေစီနိုင်ငံတော်ချီတက်မယ်ဆိုတဲ့အင်ကာရန်နဲ့မညီဘူးအင်္ဂလိပ်လက်ထက်ကစက်ခွန်တစ်လိုဟာမျိုးတွေ1950ခုနှစ်အရေးပေါ်စီမံမှုအဥပဒေတွေအရေးပေါ်စီမံမှုအဥပဒေပုံမှန်5ညတော့ဆိုလို့ရှိရင်အရေးပေါ်ယာယီပြတ်ပြတ်ထန်းနေတာဒါဖြတ်သိမ်းနေတယ်စက်ခွန်တစ်လိုဆိုတာလည်းပဲအင်္ဂလိပ်ကပြစ်ဒဏ်အနည်းပါးလောက်ပဲထားပြီးတော့နည်းနည်းလေးပဲလုပ်ခဲ့တာဖြစ်တယ်ပုံမှန်ဆက်စစ်နဲ့ထောင်ချတာတွေပါလေဖြတ်သိမ်းရမယ်ဥပဒေတွေဖြစ်တယ်ဆိုပြီးတော့
ဒါအပြင်အစိုးရကနိုင်ငံရေးအကျဉ်းသားတွေကိုလိုအပ်ချက်ပေါ်မူတည်ပြီးနည်းနည်းချင်းစီလွှတ်ပေးတဲ့စနစ်ကိုဖျက်သိမ်းသင့်ပြီလို့လဲနိုင်ငံရေးအကျဉ်းသားဟောင်းမြအဖွဲ့ကကိုစိုးမိုးထွန်းကပြောပါတယ
်နိုင်ငံရေးအကျဉ်းသားတွေအမျိုးတွေနည်းနည်းချင်းလွှတ်ပေးတယ်အမျိုးကကာလတစ်ခုအနေနဲ့ကျော်ပြတ်ခဲ့ပြီကျော်ပြတ်လူချင်းချိုင်းနာကွင်ညာပေးသိမ်းနေတဲ့ကာလကျော်နေပြီဆိုတာကိုတောက်ပြပြောဆိုတာတွေလည်းရှိခဲ့ပြီခြေကဥတွေကလည်းကြာထန်းထားတဲ့ခွင့်ရေးတွေကိုဥပဒေတွေထပ်ပြီးပြဋ္ဌာန်းပြီးတော့ပြည်ပြင်နေမယ်ဆိုလို့ရှိရင်ဒီတန်တရားကလွတ်မှာမဟုတ်ဘူးဆိုတာကိုတော့ဆွေးနွေးတာပါပေါ့
ဒီနေ့88မျိုးဆက်ပွင်လင်းလူဖွဲ့စည်းရုံးမှာကျင်းပတဲ့ဆွေးနွေးပွဲကရရှိလာတဲ့အကြံပြုချက်တွေကိုနိုင်ငံတော်သမ္မတနဲ့အစိုးရဖွဲ့အသီးသီးထံအိတ်ဖွင့်ပေးစာပေးဖို့သွားမယ်လို့ပြောပါတယ်ရှင်